ဒီကနေ့ဟာ2004ခုနှစ်ဆူနာမီနိုင်ငံကျုံ့ရတဲ့၅နှစ်တင်းပြည့်မြောက်ခဲ့ပြီပေါ့ခင်ဗျာဒီ၅နှစ်တာကာလနောက်ပိုင်းမှာအိန္ဒိယသမုဒ္ဒရာနှခမ်းဆက်နိုင်ငံတွေမှာဆူနာမီကြိုတင်အချက်ပေးစနစ်ကိုတက်ဆင်ခဲ့ကြတာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ပြင်ဆင်ထားမှုပေါ့လေဆူနာမီအချက်ပေးစနစ်အပါအဝင်ပြင်ဆင်ထားမှုအခြေအနေတွေဘယ်လိုရှိပါသလဲခင်ဗျာ
ကျွန်တော်တို့ကဆူနာမီကတော့သူကပိုင်းလိုက်ပဲခွဲပြောရမှာပေါ့နော်ပထမတော့ကိုနိုင်ငံအလိုက်တနေငံကြီးလိုရတဲ့အလို့ရှိတယ်။နောက်ဒေတာတွင်းပူပေါင်းလိုရတဲ့အလို့ရှိတယ်ပေါ့နော်။ဆိုတော့ဒေတာတွင်းကတော့အဓိကတော့ SQL ဆိုတဲ့ဖွင့်ရနေပြီးတော့လုပ်နေတာပေါ့။နောက်အမှန်တော့ကျွန်တော်တို့လိုပဲအကူအညီလိုတဲ့နိုင်ငံတွေပေါ့လေ။သူချင်းဒီလာအိုကမ္ဘောဒီးယား၊ဘာလားမြန်မာ၊ဘင်္ဂလားဒေ့ရှ်တချင်ပြည်ထောင်ကမော်ဒိုက်ပေါ့။ဒီနိုင်ငံတွေပေါင်းပြီးတော့လေဒီဆူနာမီကပတ်သက်ပြီးတော့ဒေတာဆိုင်ရာတတိပီးစနစ်ကိုကျွန်တော်တို့ထူထောင်ထားပါလေအစိုးရအဖွဲ့တွေကြီးလည်းလုပ်တာပေါ့နော်ဒီ2006ကျရာဆက်လုပ်တာအခုဆိုရင်ကျွန်တော်တို့ဒေတာဆိုင်ရာတတိပီးစနစ်အဖွဲ့တော့ကျွန်တော်ဖွဲ့ပြီးသွားပါပြီဒီအဖွဲ့ကတော့ RISE လို့ခေါ်ပါလေ RISE လို့လူကခေါ်ပါလေဒီမှာတော့မြန်မာကဒါကျွန်တော်တို့ဥက္ကဋ္ဌအနေနဲ့ဆောင်ရွက်ပါလေအခုလောလောဆယ်တော့ကျွန်တော်ရင်းသားယူလိုက်တော့အဲ့မှာ technical advisor အနေနဲ့ကျွန်တော်လုပ်နေပါအဲ့ဒါ tsunami warning နဲ့ပတ်သက်ပြီးတော့ data တွေပူးပေါင်းဆောင်ရွက်မှုမှာကျွန်တော်တို့အစီအစဉ်နဲ့ကျွန်တော်တို့လုပ်တာပေါ့နော်ဒီနောက်တစ်ခုကကျွန်တော်တို့တိုင်းပြည်အနေနဲ့ကတော့ tsunami နဲ့ပတ်သက်ပြီးလုပ်ရမှာတွေကတော့တိကျ energy တိုင်းနဲ့ package တက်ဖို့ဆိုတဲ့လုပ်ငန်းရှိတယ်နောက်ပြီးတော့မြင်းငင်းလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီ real time to equipment တွေတက်ဖို့ရှိတယ်ဒီအရည်လေးကျွန်တော်တို့လုပ်နေပါလေပထမအဆင့်ကတော့စစ်တွေမော်လမြိုင်မှာဒီဆူနာမီဖြစ်ပြီးတဲ့နောက်၅နှစ်အတွင်းမှာပေါ့ဒါအမှန်တော့လွန်ခဲ့တဲ့၅နှစ်လောက်တည်းကကျွန်တော်ပြီးပါလေအဲ package ကျွန်တော်တို့တက်ပြီးပါလေ
ဆူနာမီအချက် business ဆိုတာဘယ်လိုလှုပ်ဆောင်ချက်တွေရှိတယ်အများပြည်သူနားလည်အောင်ပေါ့ဆရာအချင်းချုပ်ပြီးတော့လည်းလောက်ပြပြပါလားခင်ဗျာ
ဒီလိုခင်ဗျာဆူနာမီကြိုတင်ပြီး business ကတော့ကျွန်တော်တို့နဲ့ပတ်သက်တဲ့ဒင်္ဂလာတင်လင်အော်နောက်အိန္ဒိယသမုဒ္ဒရာပေါ့နော်အဲ့ဒီအချက်မှာဒီအိုးဘက်ပင်လယ်ဝေးကြီးထဲမှာကိုဆူနာမီကြိုတင်ပြီး၆လတဲ့ကိရိယာပေါ့နော်အဲ့ဒါတွေကျွန်တော်တို့တက်ဆင်ထားတာရှိပါလေကျွန်တော်တို့ကိုယ်ပိုင်တော့မရှိဘူးပေါ့နော်ဒါတွေတက်တဲ့ဥပမာအိန္ဒိယနိုင်ငံလိုအများကြီးတက်တာတယ်နောက်ထိုင်းကလည်းတက်တာတယ်နောက်ပြီးတော့ကျွန်တော်တို့ဒီအင်ဒိုနီးရှားတို့ပေါ့နော်ဒီလိုဟာတွေတက်ထားတာရှိတယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့ကမြန်မာပြည်ရေပိုင်နဲ့ရေအပြင်ဘက်ပေါ့နော် open sea လို့ခေါ်မှာပေါ့အဲ့ဒီမှာကျွန်တော်တို့ကအကျိုးချင်းထောက်လန်းတဲ့ကိရိယာပေါ့ dive လို့လည်းခေါ်ပါတယ် DART လို့ခေါ်ပါတယ်အဲ့ဒီ set ကိုကျွန်တော်တို့တက်ရပါတယ်အဲ့ဒါတော့ဒေတာဆိုင်ရာပူပေါင်းဆောင်ရွက်မှုလည်းပဲလုပ်ရပါတယ်အဲ့ဒီကစွန့်လိုက်တဲ့ပတင်းကိုပတ်ဆိုင်ရာနိုင်ငံတွေကနေပြီးတော့ tsunami လာနေပြီဟဲ့ဆိုရင်ချက်ချင်းတိနေတဲ့စနစ်ကတော့ကိုယ့်အကူလုပ်ကြရပါတယ်အဲ့ဒီ find ယူတဲ့စနစ်ကိုတော့ဒါကျွန်တော်တို့ကကျွန်တော်တို့စတင်လုပ်နေတာအခုဆောင်ရွက်ဆဲလို့ပဲကျွန်တော်တို့ပြောရမှာပါပဲခင်ဗျာ
ဟုတ်ကဲ့ပါ
အဲ့တော့ကဟိုငရင်လုပ်မယ်ငရင်လုပ်ရင်ဆူနာမီလိုင်းဖြစ်မယ်ပေါ့ဆူနာမီလိုင်းဖြစ်ရင်ဆူနာမီလိုင်းလာနေပြီဆိုတော့ကို तू อ่ะဒီအောက်မှာတက်တင်ထားတဲ့ sensor ကနေပြီးတော့ pressure sensor ခေါ်ပါတယ် तू อ่ะနေပြီးတော့ sense လုပ်တယ် sense လုပ်ပြီးတော့ဒီအောက်ကနေပြီးတော့ရေပြင်ပေါ်မှာရှိတဲ့ပေါ်ရပို့မယ်ပေါ်ရနေပြီးတော့မှဂျိုဒူကိုပို့မယ်အဲ့ဒီဒုတိယနေ့ပြီးတော့မှ warning ကိုကျွန်တော်တို့နိုင်ငံပြည်ပြည်ကိုသူကဖြန့်ဝေပြပါတယ်အဲ့ဒါကိုကျွန်တော်တို့ကလက်ခံယူရဲဒါ tsunami warning ကကျွန်တော်ရပါတယ်လောလောဆယ်တော့မြန်မာနိုင်ငံမှာအဲ့ဒီ warning ကိုကျွန်တော်တို့ပစိဖိတ်မှာ Hawaii မှာရှိတဲ့ tsunami ကြိုတင်ပြီးပြည်ထောင်နိုင်ရဲ့ဂျပန်ကရှိတဲ့မိုးလေဝသဌာနရဲ့ဒီနှစ်ခုကနေပြီးတော့ကျွန်တော်တို့စီကိုကြိုတင်ပြီးပြည်တဲ့ပို့ဖို့ပေးပါတယ်ခင်ဗျပို့တဲ့အခါမှာတော့နှစ်မျိုးရှိပါတယ်တစ်မျိုးကတော့ email လို့နောက်ပြီးတော့ fax လို့ပို့ပါတယ်နောက်တစ်ခုကတော့ဒီကမ္ဘာလုံးသတင်းဖလှယ်စနစ် GPS စနစ်ဆိုတာ internet based လုပ်တဲ့စနစ်ပေါ့လေအဲ့ဒီကနေပြီးတော့လည်းကျွန်တော်ကြိုတင်ပြီးပြည်ချက်ကိုရနိုင်ပါလိမ့်ခင
်ဗျတနည်းနည်းနဲ့ပေါ့နော်ကြိုတင်ပြီးပြည်ချက်တွေစောင့်ကြည့်စခန်းတွေကနေပြီးတော့ရပြီဆိုတာနဲ့နိုင်ငံတွင်းမှာပြည်သူတွေကိုအစ်စ်အတီးပေးတဲ့လုပ်ငန်းတွေမှာဆရာတို့လက်ရှိအရေးမြင့်အနေထားနဲ့ဘယ်လောက်ထိကိုမြင်မြင်ဆက်ဆံလုပ်နိုင်မဲ့အခြေအနေရှိပါသလဲခင်ဗျာ
အခုတော့ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အားကိုးရလို့တကူကတော့မြန်မာနိုင်ငံမှာတော့ဒါကိုကာယိုတန်စီဒီအမ်ကိုခေါ်ပါတယ်အဲဒီကောင်နဲ့ပြီးလာတော့ထိအောင်ဆုံးပေါ့အဲဒါတွေကကျွန်တော်တို့ဒီကမှခြေရွာအဆင့်ကြီးတာဝန်ရှိတဲ့ဥက္ကဋ္ဌတို့နော်အဲဒီကနေပြီးတော့ခေါင်းဆောင်လုပ်တဲ့လူတွေကိုဖြန့်ဝေထားတဲ့လူတွေကျွန်တော်တို့သိရပါတယ်ဒါကတော့ SMS နဲ့ပို့တဲ့စနစ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်ဟိုအနည်းသားမယူခင်မှာကျွန်တော်ဒါလေးတော့သင်ပြဥပါတယ်ဒီ warning tower ဆိုတာဒီတိုက်ရပါတယ်ခင်ဗျာအဲကျွန်တော်ဒီကြောက်တော့တက်ကပတာတွေတက်ဖို့တော့ကျွန်တော်အစုပြုထားပါတယ်ဟို warning tower ဆိုတာအမှန်တော့ siren မှာပဲခင်ဗျာ siren တက်တယ်ဒါပေမဲ့ siren ကို तू က CDMA ဖုန်းနဲ့တွေ့ထားလေတွေ့ထားလိုက်လို့ကျွန်တော်တို့ကနေပြီးတော့ဒီက warning ထိုးလိုက်တယ်နဲ့ SMS ပို့လိုက်တယ်နဲ့အဲ့ဒီ siren ကတခါလေးထပ်ပြီးတော့အတန်မြင် ဓာတ်ကြီးရလူလူကနေပြီးတော့သတိပေးကြရတယ်ပေါ့နော်
ဒီနေ့တည်းမှာလည်းအင်ဒိုနီးရှားတို့ဆာမိုအာကျွန်းတို့မှာဆူနာမီဘေးဒဏ်တွေထပ်ဖြစ်ခဲ့တာတွေ့ရပါတယ်ဆိုတော့အနာဂတ်မှာအလားအလာရောဘယ်လိုရှိပါသလဲဆူနာမီလိုင်းဒဏ်တွေမြန်မာကံယူတန်းကိုဝင်ရောက်တက်ခတ်နိုင်တဲ့အနေအထားမျိုးဆရာတို့ဘယ်လိုခန့်မှန်းချက်တွေရှိပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒါကတော့ငြင်းယူစီရမှာပေါ့နော်ပထမဦးဆုံးကျွန်တော်တို့ပြောပြချင်တာကတော့ဆူနာမီဆိုတာတကယ်တော့တော်တော်ကြောက်ကြောက်ဖြစ်ပါကျွန်တော်သိလာထားတဲ့အရာပေါ့လေဒါအချက်လေးတည်းနဲ့ညီမဖြစ်တာနံပါတ်1ကငွေရင်ကရေအောက်ကျမ်းမြေမှာလောက်ရမယ်နံပါတ်2ကလှုပ်တဲ့ဒီငွေငလင်ကပေါ့နော်အင်းအားကလည်း Richard Street နဲ့သူက Connect အထက်မှာရှိရမယ်ပေါ့အနောက်နံပါတ်3ကလည်းလှုပ်လိုက်တဲ့ဒီငွေရဲ့ဘိုးချက်ရေကြီးအောက်သူကအဲ့အင်းကြီးမှာတော့ပြီးဘိုးချက်မရှိအောင်ပေါ့80ကီလိုမီတာနဲ့ဘိုးမနဲ့အောင်တနည်းအားချက်ကဒီလိုထုတ်တာချက်ကတော့ဒီကြီးလှုပ်ရှားမှုကအပေါ်အောက်အထက်အောက်လှုပ်ရှားမှုဖြစ်ရတယ်ဒါဒီလေးတဲ့နဲ့ Guide မှာဆူနာမီဖြစ်တဲ့အတွက်တို့တော့ညာလည်းပဲဒီဆူနာမီဟာကျွန်တော်တို့နိုင်ငံနေနေတော့တတိကျော်သားမှာတည်ရတယ်။ဘာဖြစ်လို့လဲဆိုတော့မရင်ကျော်ကကျွန်တော်တို့တိတ်ခတ်တယ်။မတိတ်ခတ်တဲ့အတွက်ဒီလိုမျိုးမိသားဝင်ရင်လှုပ်လို့မြန်မာနိုင်ငံနဲ့ကပ်ပြီးလှုပ်လို့ဆူနာမီဖြစ်မယ်ဆိုရင်ကြိုတင်ပြီးတော့ဓာတ်ကြီးကိုရောက်ဖို့အချိန်ကကျွန်တော်တင်နေနိုင်ဝဲ55မိနစ်တည်းမပူဘူးခင်ဗျာ။ဒါကြောင့်ဒီကြီးစနစ်ကတော့အလုံးကိုကြီးကြီးပါပဲ
။ဆရာဒေါက်တာထွန်းလုံကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။